ပါအင်္ဂလိပ်ဘာသာစကားနာမှာမြန်မာနိုင်ငံရေးလောကမှာတုံးနှုံးနေတဲ့အီဂျစ်အသုံးအချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း The calm before the storm
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက THE CALM the calm ကစိတ်ငြိမ်တာငြိမ်သက်တာ BEFORE before ကအရင်မတိုင်နီTHE STORM the storm ကမုန်တိုင်းလို့လုံးောက်ဒီပင်ရပြီစကူဆိုရဲ့တဲ့လိုက်ဒီပင်ကတော့မုန်တိုင်းကြမီငြိမ်သက်ခြင်းဖြစ်ပါလေ။ဒီမုန်တိုင်းကြမီအလုံးကငြိမ်သက်နေတဲ့အခြေအနေကိုရည်နှွှန်းတာဖြစ်တဲ့အတိုင်းအီဒီယမ်ဆိုရဲ့တဝိုက်ဒီပင်ကတော့ဒုက္ခကြီးတွေပြဿနာကြီးတွေအလုတ်သိရှုမဲ့စူပူမှုတွေစသဖြင့်တို့ကိုမုန်တိုင်းဆိုတဲ့ဘေးနဲ့တင်စားပြောထတာဖြစ်ပြီးအဲ့ဒီလိုဒုက္ခတွေမတွေ့မီဆုတ်ဆက်ခတ်တာတွေမဖြစ်မီဖြစ်တော်မယ်ဆယ်ဆယ်မတိုင်မီလေးအခြေအနေရင်းငါလေးမှာအေးအေးဆေးဆေးရှိတာကိုဆလိုတာဖြစ်ပါလေဥပမာတိုက်ပွဲတွေဖြစ်နေတာကပြည့်ပြတ်သွားပြီမဲ့လို့လေဒါဟာခဏပဲစိတ်ချလက်ချနေလို့တော့မရသေးတဲ့အခြေအနေမျိုးငြင်းနေတာကအကောင်းငြင်းနေတာမဟုတ်ဘဲအဟုတ်ကြီးမှပြီးစိတ်ချလက်ချအနေနဲ့ဓာတ်ထည့်ပူဆိုးတဲ့အခြေအနေမျိုးလာစရာရှိတယ်လို့ကျိုးဒီပြည်တဲ့သဘောမျိုးလေးဖြစ်ပါလေဒီတော့ကိုသမ္မတဒေါ်နယ်ထရမ့်ကအောက်တိုဘာ9ရက်နေ့ကသူ့ရဲ့စစ်ဖက်ခေါင်းဆောင်တွေနဲ့အင်ဂျူတော်မှာတွေ့ဆုံပြီးသတင်းတော်တွေကိုအခုလိုတွေ့ဆုံတာဟာဘာကြောင့်လဲတိလားလို့သမ္မတကလေးကရာမှာသတင်းတော်သူကသမ္မတကဘာကိုဆိုလိုတယ်ဆိုတာကိုရှင်းပြပါလို့မိရကနေခုလိုပြန်ပြီးတော့မစ္စတာထရမ့်ကဖြေကြားခဲ့တာဖြစ်ပါလေခုလိုတွေ့ဆုံမှုဟာကြီးကြီးကျယ်ကျယ်တစ်ခုခုမဖြစ်မီအေးအေးဆေးဆေးရှိနေတဲ့သဘောမျိုးလေးဖြစ်နိုင်တဲ့အကြောင်းသမ္မတထရမ့်ကပြောကြားသွားတာပါ။ဒါအပြင်ဘာဖြစ်မလဲဆိုတာကိုနောက်တော့မှသိမှာပေါ့ဆိုပြီးတော့လေသမ္မတကဖြေကြားခဲ့ပါသေးတယ်။ The calm before the storm ဆိုတဲ့အတုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The situation may be peaceful now, but I think it is only the calm before the storm.
ချီနီကခုတော့အေးအေးဆေးဆေးပဲရှိနေပုံရပါလေ။ဒါပေမဲ့ကျွန်တော်ထင်တော့ဓာတ်ထည့်ကိုဆိုးလာမယ့်အနေအထားမျိုးဖြစ်လာနိုင်တယ်လို့ဒီပင်ရပါလေ။ဥမာကနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The situation may be peaceful now, but I think it is only the calm before the storm.
ခုစလေးကျင်ပြပြီးမှကတော့
To keep mum
ဖြစ်ပါလေ။စာလုံးပေါင်းက TO2KEEP to keep တာဖြစ်စေတာMUM မမဒီနေရာမှာနှုတ်ခမ်းကိုစီထားပြီးအတန်ထွက်ချင်ရင်မ်ဆိုတဲ့အတန်ထွက်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်သူတို့ရဲ့တဲ့အဓိပ္ပာယ်ကတော့ပါဇက်ကိုစီထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာမှထုတ်မပြောတာဖြစ်ပါတယ်။ဒီသုံးကို the calm before the storm လို့သမ္မတထရမ့်ကပြောခဲ့တာနဲ့ပတ်သက်လို့ဒီရရည်ယူမှုတွေပြုလို့တော်မလားလို့အင်ဂျီရိုတင်းစာရှင်းလင်းပွဲမှာတင်းတောက်တွေကမိ мян ကြရမှာပြောခွင့်ရအမျိုးသမီးဆာရာဆန်ဒစ်ကကြိုပြီးတော့ဘာမှပြောလို့မရှိဘူးဆိုပြီးတော့နှုတ်ပိတ်နေတဲ့အကြောင်းနဲ့ပတ်သက်လို့ The New York Times တင်းစာကြီးက White House Mum over Trump's cryptic calm before the storm message ဆိုပြီးတော့ဆောင်ကသူပဟေလိစံပြောလိုက်တာဖြစ်တဲ့ခုလိုညီတဲ့မှုဟာနောက်မှအကြီးအကျယ်တစ်ခုခုဖြစ်စရာရှိတယ်လို့ပြောခဲ့တာနဲ့ပတ်သက်လို့အင်ဂျူရောကနှုတ်ဆက်နေတယ်လို့ရေးသားခဲ့တာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John I want you to keep mum about Mary's birthday party We want to surprise her
Johnny မေရီရဲ့မွေးနေ့ပါတီအကြောင်းဘယ်သူမှမပြောနဲ့နော်သူကိုအားအတင့်စီခြင်းလို့ပါလို့ဒီပင်ရပါလေ။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ John, I want you to keep mum about Mary's birthday party. We want to surprise her.
ကိုနောက်ဆုံးတင်ပြပေးမှာကတော့
A cliffhanger.
ဖြစ်ပါလေ။စာလုံးပေါင်းက A C L I F F cliff a cliff ကတောင်ကဘာဇုံHANGER hanger ကတွဲလောင်းဖြစ်နေတာလို့လုံးောက်ဒီပဲရပြီးတကူးခွန်ရဲ့တိုက်ရိုက်ဒီပဲကတော့တောင်ကလအနားမှာတွဲလောင်းကျနေတာဖြစ်ပါတယ်တောင်ကလအစွန်းမှာတွဲလောင်းခိုးနေတယ်ဆိုရင်အောက်ကိုပြုတ်ကျရင်ဘယ်လိုဖြစ်မလဲဆိုရဲစိုးရင်ထိတ်လန့်စရာအခြေအနေဖြစ်တဲ့အတိုင်း idiom ဆိုရဲတော့ဒီပဲကတော့စိုးရင်ထိတ်လန့်စရာအခြေအနေ တဲ့ထည့်ရင်ဖို့အခြေအနေကိုဆိုလိုတာဖြစ်ပါတယ်။ဒီ cliffhanger ဆိုတဲ့အသုံးကို1930ခုနှစ်များကအခန်းစဲဝိထုတွေအခန်းစဲရုပ်ရှင်ဇာတ်ကားတွေမှာသုံးလာကြတာတွေ့ရပြီးအတွဲလိုက်ထွက်တဲ့ဝိထုရုပ်ရှင်ဇာတ်လမ်းတွေရဲ့အဆုံးမှာပရိသတ်တွေကိုဆွဲဆောင်စေဖို့တဲ့ထည့်ရင်ဖို့ခန်းနဲ့အဆုံးတတ်တာကို cliffhanger ending လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။လာတူပဲနေ့စဉ်ဘဝမှာဘယ်လိုအဖြစ်ထွက်မလဲဆိုတာကိုရင်ထိတ်ထိတ်ရင်တမမနဲ့စောင့်ကြည့်နေရတဲ့အခြေအနေမျိုးကို cliffhanger လို့ရည်ညွှန်းသုံးလာတာဖြစ်ပါတယ်။ဒီဆိုကိုဒီမတ်ထရမ်က The Calm Before the Storm လို့ပြောခဲ့ပြီးဘာဖြစ်မလဲဆိုတာကို Wait and See စောင့်ကြည့်ဖို့လို့သတင်းမီဒီယာကိုပြောခဲ့တာနဲ့ပတ်သက်လို့မြောက်ကိုရီးယားကိုပဲတိုက်တော်မှလားအီရန်နဲ့ပဲဆစ်ဖြစ်တော်မှလားဆိုပြီးလူတွေကိုတက်ထည့်ရင်ဖို့စောင့်စီတဲ့အတွက်ကြောင့် CNN သတင်းဌာနကြီးကDonald Trump is treating a potential war like a reality show cliffhanger လို့ရည်ညွှန်းသုံးခဲ့တာဖြစ်ပါတယ်။ Donald Trump ဟာစစ်ဖြစ်မဲ့လာလာနဲ့ပတ်သက်လို့ TV အခန်းစဉ်တက်ထိတ်ရင်ဖို့ဇာလန်လူပဲသဘောထားနေတယ်ဆိုပြီးတော့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ထိုးပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The election was a cliffhanger.All the votes had to be counted before the winner could be declared.
We go back to the tea in Puvave. Nedwe Alon, Yedwe Pisimave, Pedu Nine, Surago, Chimia Nainoli, Ludivi Yavari, Uma Unarka Lila, Chijaya Uma.
The election was a cliffhanger. All the votes had to be counted before the winner could be declared.
ဒီကိမ္ဘာ English Making Saganda မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
The calm before the storm, to keep mum, a cliffhanger.
ဒီဖြစ်ကြပါလေ။နောက်ဒီကိမ္ဘာကုလိုချီမျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။